ဟောင်ကောင်ကျွန်းမှာ2018ခုနှစ်ရွေးကောက်ပွဲမတိုင်ခင်ရွေးကောက်ပွဲဆိုင်ရာပြုပြင်ပြောင်းလဲမှုတွေလုပ်ပေးဖို့အတွက်ဟောင်ကောင်အစိုးရကဘေကျင်းကအစိုးရကိုတရားဝင်တောင်းဆိုလိုက်ပါတယ်။ဟောင်ကောင်အုပ်ချုပ်ရေးမှုကိုဒီဟောင်ကောင်ပြည်သူတိုင်းရွေးချယ်နိုင်ရေးအတွက်ရွေးကောက်ပွဲဆိုင်ရာပြုပြင်ပြောင်းလဲပေးဖို့တောင်းဆိုတဲ့အစီရင်ခံစာကိုဟောင်ကောင်အစိုးရကတရုတ်ပြည်သူလွှတ်တော်အမြဲတမ်းကော်မတီဒီခါမှာအမြဲတမ်းကော်မတီကိုအင်္ဂါနေ့တုန်းကပေးပို့ခဲ့တာပါဟောင်ကောင်မှာအခြေခံဥပဒေအတိုင်းတရုတ်အစိုးရလိုလားသူအများစုပါတဲ့ရွေးချယ်ရေးကော်မတီကနေအုပ်ချုပ်ရေးမှူးလောင်းရွေးချယ်ပေးတာကိုလက်ခံမဲ့တစ်ချိန်တည်းမှာပဲမဲပေးပိုင်ခွင့်ရှိသူတိုင်းမဲပေးနိုင်ရမယ်လို့အုပ်ချုပ်ရေးမှူးလျုံရှောင်ရန်ကသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်အဖွဲ့ဝင်1200ပါတဲ့ရွေးချယ်ရေးကော်မတီရဲ့ဆောင်ရွက်ချက်တွေကိုရှော့မတွက်တင်တယ်လို့ဓာတ်ရိုက်ပဲဖြစ်ဖြစ်တွယ်ဝိုက်ပြီးတော့ပဲဖြစ်ဖြစ်ရှောင်လွဲဖို့မတင်ဘူးလို့လဲဟောင်ကောင်မှာအများစုကသဘောထားကြတဲ့အကြောင်းအစီရင်ခံစာထဲမှာဖော်ပြထားပါတယ်အပြည့်အဝမဟုတ်ပေမဲ့ဒီကိုပိုင်အုပ်ချုပ်ခွင့်ပေးထားတဲ့ဟောင်ကောင်မှာတရုတ်အစိုးရကပေးထားတဲ့ကတိအတိုင်း2018ခုနှစ်ရွေးကောက်ပွဲကြရင်အုပ်ချုပ်ရေးမှုကိုရွေးချယ်ပိုင်ခွင့်ရမှာဖြစ်ပေမဲ့အဲ့ဒီအုပ်ချုပ်ရေးမှုဟာဘေကျင်းမှာရှိနေတဲ့အစိုးရကထောက်ခံသူဖြစ်ရမယ်လို့တရုတ်အစိုးရဘက်ကတော့အလေးထားပြောနေပါဗျ။